မိုးရေများပြီးတော့ရေကြီးရေရှမ်းနေဖြစ်နေတာကြောင့်ကချင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခသည်1000ကျော်ဟာဒုက္ခသည်စခန်းတွေကိုရွှေ့ပြောင်းပြီးနေထိုင်နေကြရပါတယ်။ကချင်ပြည်နယ်ထဲမှာရှိတဲ့မြစ်ကြီးနားနဲ့ဗမော်တွေကတော့ရေလွှမ်းမှုအဆိုးဝါးဆုံးအခြေအနေမှာဖြစ်နေပြီးအဆိုးရကတော့အဲ့ဒီနေရာတွေကိုအဓိကထားပြီးတော့စာနယ်ရိတ်ခါထောက်ပံ့တာတွေလုပ်ဆောင်ပေးနေပါတယ်။သတင်းပြေဆုံးက ီတင်သတင်းပေးပို့ထားတာနားဆင်ပါရှင်
အခုလက်ရှိမြန်မာနိုင်ငံမှာရေကြီးမှုကြောင့်တိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေကြီးရေလျှော်မှုတွေကြုံတွေ့နေရပါတယ်။တိုင်းဒေသမှာကချင်နဲ့ရခိုင်ပြည်နယ်တွေမှာအဆိုးဆုံးချိန်ကြီးဖြစ်ပေါ်နေပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်ကရေကြီးရေလျှော်မှုကိုဆိုးဆိုးရွားရွားခံစားနေရတာပါ။အဲဒီအပြင်ရေကြီးမှုကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့ဗမော၊မြစ်ကြီးနား၊ရွှေကူနဲ့စင်ပေါ်မြို့တွေကစွန့်ရေမတ်ထက်ကိုရောက်ရှိနေပါတယ်။အိမ်တော်စု3000နီးပါးရေပေးတင်နေပြီးလူဦးရေ1000ကျော်နီးပါးအတွက်ကယ်ဆယ်ရေးစခန်း20ကိုလည်းဖွင့်လှစ်ပေးထားပါတယ်။တချင်ဒေသမှာရှိတဲ့ရေဘေးတင်ပြည်သူတွေအတွက်6ပန်းရေးကိုအစိုးရကလှုပ်ဆောင်ပေးနေပါတယ်။ဇူလိုင်လ14ရက်နေ့ကရေဘေးကယ်ဆယ်ရေးစခန်းတွေကို390ကျော်ကို6ပန်းရေးပစ္စည်းတွေပို့ပေးထားတယ်လို့ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာလက်လက်ထွန်းကပြောပါတယ်။
ကျွန်တော်မြေပြင်မှာကြားတဲ့အခါကျတော့ဒီသက်ဆိုင်ရာပြည်နယ်အစိုးရဖွဲ့ရဲ့ဦးဆောင်မှုနဲ့မတော်ဌာနတွေအပါအဝင်ဌာနတွေအကုန်ပူးပေါင်းပြီးတော့ဒီဆောင်ရွက်နေတာရှိရတယ်။ရှေ့ပြောင်းနာရီတို့ထင်းထင်းထုတ်တွေဝင်နေတခြားအမားတို့ကဆိုင်းရခါထောက်ပံ့ဆိုလို့ရှိရင်တခြားဖွဲ့စီတွေကခောက်ဆက်ကြောက်ဖို့ဘာလို့ကောင်းတော့အစိုးရဖွဲ့အဲ့လိုမျိုးတွေကတော့မြေပြင်မှာပူးပေါင်းဆောင်ရွက်တယ်။အမားတို့ဒီကကြတော့ဟိုမနေ့ကဆိုလို့ရှိရင်390ကျော်ဖို့ပေါ့နော်။အဲ့လိုမျိုးဆိုင်းရခါဝင်ထောက်ပံ့လာရှိတဲ့အရင်ကလည်းထောက်ပံ့ထားတာရှိတယ်ပေါ့။ဘလို့တဲ့ဆို200ကျော်လောက်တော့ရှိတာပေါ့အဲ့ကချင်ပြည်နယ်ထဲမှာထောက်ပံ့နေတာဒီနေ့ဆိုရင်လည်းတိုင်းသက်ကိုသွားရနေမှာထောက်ပံ့မှုတွေဆောင်ရွက်တယ်။နောက်ခါကျတော့အမားတို့ကဒီရေးဖို့တုံ့ပြန်ရေးလုပ်ငန်းတွေမှာတုံ့နိုင်ဖို့ကြိုးဆိုလို့ရှိရင်ဟိုလိုအပ်လာတဲ့အကြောင်းမလို့အမားတို့ဒီဖေးတွေဘာတွေထပ်ပို့ထားလို့ဘာလို့ပေါ့နောက် light ဆက်ဆက်ပြီးပေါ့နော်။အဲ့ဒီကြီးနာကိုထပ်ပြီးတော့ပို့ထားတာတွေရှိတယ်နေမှာဟုတ
်။ဘလို့မျိုးနယ်ထဲမှာရှိတဲ့ကျေးရွာချို့ကမြေလူကျုံးပေါ်မှာတိဆောက်ထားတာဖြစ်တဲ့အတွက်မြင့်တက်လာတဲ့အခါနေအိမ်ချို့ရေမြင့်မြုပ်ပြီးကယ်ဆယ်ရေးစခန်းတွေစီမှာပြောင်းရွှေ့နေထိုင်နေရတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရေခါထောက်ပံ့မှုနဲ့ပတ်သက်လို့ဗမော်တီနယ်လွတ်တော်မဲဆန္ဒနဲ့အမှတ်တဲ့ဦးအောင်သိန်းကအခုလိုပြောပြပါတယ်
။ထောက်ပံ့မှုကလိုအပ်မှုတော့ရှိနေတာပဲလေမရှိလို့တော့မရဘူး။တို့ကနိုင်ကြတော့လို့တချို့ထမင်းတုပ်တွေတို့ကကျွန်တော်ဒီဒုက္ခတွေဒီဒုက္ခတွေအားလုံးကကြီးကြတယ်။တို့ကထမင်းတုပ်တွေကြီးကြတယ်ကြီးတာ။ထမင်းတုပ်တွေအဲ့တော့ပေါ့လို့အလူရှိနေတဲ့အဝူဝတ်ဆောင်ရနေတာပဲကျွန်တော်တို့မြို့နယ်အဆုံးကြီးဒီကဌာနတော်ဒီမှာဒီကေဘာချက်ကြည့်ကျွန်တော်တို့ DND ပါတီကပုံပုံလေးအဲ့တော့ကိုယ်စလဲရစူပေါ်မီမှာတော့အလုံးကမျိုးလုံးဝိုင်းနေတဲ့ဆောင်ရနေပါတယ်ဒီကတော့အဲ့ဒီကျိုးပေါ်ပါနေတဲ့လူရဲ့ရှိသက်ကလာတော့ဒီအဲ့တော့ဒီတော့တက်နေလို့ရတယ်လို့ကျွန်တော်တို့အလူခါလိုက်တစ်ဖက်ဖြတ်မိနေတာပဲဟုတ်ကဲ့လောင်းနာမှုရလို့တော့မဟုတ်ဘူးပေါ့ဟိုရှိတာတော့မရှိနိုင်ဘူးပေါ့လေဒါမျိုးတောက်နိုင်တော့ကျွန်တော်တို့လိုအပ်တဲ့ကျွန်တော်တို့ကဒီအချိန်ချက်ပြည်နေတော့ရှိရရကောအထုံးရင်းမှုတွေလည်းဒါအချိန်ချက်လို့ပဲလည်းပါတော့ပါတယ်ဆိုချက်ချင်းဆိုတော့ပြေတော့နေတယ်ဒါသွားသွားပြီးတော့ဟောပို့ဝေးတယ
်လက်ရှိပမော်မြို့နယ်မှာရေပင်ဒုက္ခတဲ့လူဦးရေစုစုပေါင်း9000ကျော်နဲ့အိမ်နောက်စုပေါင်း1300ကျော်ရှိတယ်လို့သိရပါတယ်တနင်္ဂနွေလုံးတိုက်တာလေဆိုရင်ရေရေဒုက္ခတဲ့ရေတွက်ကအိမ်ဆောင်စု4000နီးပါးလောက်ရှိပြီးလူဦးရေကတော့2000ဝန်းကျင်ရှိနေပါတယ်။ကချင်ပြည်နယ်မှာဇူလိုင်လ13ရက်နေ့ကစပြီးမြေငင်းတက်မှုကြောင့်ရေကြီးမြေရှမ်းမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားတို့မှလည်းရေကြီးမြေဆန္ဒတွေဖြစ်ပေါ်နေတဲ့အတွက်လူထောင်စီဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ်။ရခိုင်ပြည်နယ်မွန်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းအေရီတိုင်းဒေသကြီးတို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ထုတ်ပြန်ချက်တွေကသိရပါတယ်
။မတ်အင်ဇလီတင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးရေကြီးရေချက်အဆိုးဝါးဆုံးခံနေရတဲ့ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခတဲ့တပေါင်းခွဲကျော်ကိုကယ်ဆယ်ရေးစခန်း6ခုမှာထားရှိတယ်လို့ဒေသခံကူညီအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်ရဲ့တပ်ချီနီအသင်းကလည်းရေဘေးဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးနဲ့ထောက်ပံ့ရေးတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်။